င်များမင်္ဂလာပါရှင်ဒီတစ်ပတ်မှာလဲတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေမှာဖြစ်ပေါ်ခဲ့တဲ့ထင်ရှားကျော်ကြားမြေယာပြဿနာတွေကိုဆက်လက်ဆွေးနွေးသွားမှာပါလက်ရှိအဆိုအလက်ထက်မှာမြေယာပြဿနာတွေကိုဖြေရှင်းဖို့ကြိုးစားဆောင်ရွက်နေပါတယ်ဆိုပြီးမြေစစ်ကော်မတီမှဒုတိယသမ္မတကိုဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်စေခဲ့တဲ့ကာလမှာပဲမြေယာပြဿနာနဲ့ပတ်သက်တဲ့ပြဿနာကြီးတွေဆက်လက်ဖြစ်ပေါ်လာစေဖြစ်ပါတယ်တိုင်းဒေသကြီးတွေမှာဖြစ်ပေါ်ခဲ့တဲ့လယ်ယာမြေပြဿနာတွေတဲကကချင်ပြည်နယ်မှာဆိုရင်ဖားကန့်မြို့နယ်ဟူကောင်းကျိုင်ဝမ်းဒေသကဧက5သိန်းကျော်ကိုယူဇနကုမ္ပဏီကသိမ်းခဲ့ပါတယ်ဟူကောင်းကျိုင်ဝမ်းမြေယာပြဿနာအတွက်သက်ဆိုင်ရာအစိုးရအဆက်ဆက်ကိုတင်ပြခဲ့ပေမဲ့ယူဇနရဲ့မြေသိမ်းပြဿနာကိုမရှင်းညင်ဘူးလို့တာဝန်ရှိသူတွေကပြောခဲ့သလိုဒီနေ့အထိလည်းဖြေရှင်းချက်မရသေးတဲ့ကိစ္စတစ်ခုဖြစ်ရှိနေပါတယ်။ရခိုင်ပြည်နယ်အနေနဲ့ငပလီကမ်းခြေဒေသဖြစ်တဲ့တန်တွဲမြို့နယ်ကမြေတွေကိုစစ်ဘက်ကအရာရှိတွေနဲ့ဌာနဆိုင်ရာတွေကနှီးမျိုးမျိုးနဲ့သိမ်းခဲ့ကြပါတယ်။တချို့ကျွန်းတွေဆိုတစ်ခုလုံးသိမ်းခံခဲ့ရလို့ဒေသခံတွေနေစရာမဲ့ဖြစ်ခဲ့ရပါတယ်။အခုအခါမှာလူထုကမြေတွေပြန်တောင်းရာကနေဆန္ဒပြတဲ့အထိထင်ရှားတဲ့မြေယာပြဿနာအဖြစ်ရှိနေပါတယ်။မွန်ပြည်နယ်မှာထင်ရှားတဲ့မြေသိမ်းမှုကတော့ဘီလင်းဘက်မှာဆက်မှုတက်ကသိမ်းပြီးအကောင့်ထဲမဖော်ခဲ့တာပါ။ဒေသခံတွေကဝင်ရောက်စိုက်ပျိုးပြီးထွန်းတုံးတိုက်ပွဲနဲ့တောင်းဆိုထားတဲ့မြေယာပြဿနာရေးမြို့နယ်မှာတက်တည်တိစောက်ဖို့အတွက်ဧက3000နီးပါးသိမ်းယူခဲ့ပါတယ်။အဲ့ဒီတက်ကမှ986တက်ကသိမ်းယူထားတဲ့မြေတွေကိုတောင်သူတွေကတင်ပြတောင်းဆိုတဲ့အခါမြေကိုပြန်မပေးဘဲအပင်ပြန်ပေးတယ်ဆိုပြီးအပင်သက်တမ်းအတွင်းလှုပ်ရှားခွင့်ကိုပေးမယ်ဆိုတဲ့ကိစ္စတွေလည်းရှိနေပါတယ်။ဘကိုးတိုင်းအတွင်းထင်ရှားတဲ့မြေယာပြဿနာကတော့ပြင်ပုံကြီးတက်ကဧက6000လောက်သိမ်းထားခဲ့တဲ့ကိစ္စပါ။မူလတောင်သူတချို့ကတက်သီးစားအနေနဲ့လုပ်နေတာလည်းရှိပါတယ်။တောင်သူတွေကပြန်ရဖို့ကြိုးစားလာတဲ့အခါရှိတဲ့လယ်သမားတွေကိုမောင်းထုတ်ပြီးမူလတောင်သူမဟုတ်တဲ့သူတွေကိုမြေစည်းနဲ့ပေါင်းပြီးပုံစံခွန်ထုတ်ပေးထားတာပါ။မူလတောင်သူကတက်မှသီးစားလုပ်နေရပေမဲ့လယ်တွေကအခြားတောင်သူတွေကပိုင်သွားတဲ့အနေအထားနဲ့အမှုကိစ္စတစ်ခုလည်းရှိနေပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်းမှာထင်ရှားတဲ့မြေယာပြဿနာတွေကမင်္ဂလာတုံမြို့နယ်စံကြီးဝတ်တက်သိန်းကွင်းမှာမကြသေးမီကတိုင်းဒေသကြီးနှုတ်မိတ်နဲ့ကုမ္ပဏီတစ်ခုကကားကြီးဝင်ဆောင်မယ်ဆိုပြီး GPS တိုင်တွေတွားဆိုင်ခဲ့ပါတယ်။တောင်သူတွေကတားမြစ်ပြီးတဲဆောက်လိုက်တဲ့အချိန်မှာတိုင်းဒေသကြီးအစိုးရအမိန့်နဲ့ရဲတပ်ဖွဲ့တွေရောက်လာပြီးတဲတွေဖြတ်လိုက်တဲ့အတွက်တောင်သူတွေနဲ့အချင်းများခဲ့တဲ့မြေယာပြဿနာကြီးလည်းရှိနေပါတယ်။စံကြီးဝါဟာစိုက်ပျိုးမွေးမြူရေးလုပ်ဖို့ဧကထောင်ကြီးပြီးစစ်တပ်ကသိမ်းခဲ့တာပါ။ပထမပိုင်းတပ်ကတီးစားချခဲ့သလိုစိုက်လဲစိုက်ခဲ့ပါတယ်။အပြင်ကခေါ်လာတဲ့သူတွေကမူလတောင်သူတချို့ပါတီးစားသမားတွေရှိခဲ့ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာအသုံးမပြုလဲတွေပြန်ပေးမယ်လို့ကြေညာတော့တောင်သူတွေကသက်ဆိုင်ရာကိုစတင်ပါတယ်။အဲ့ဒီအခါမူလသိန်းစင်ကတောင်သူတွေကိုပေးဖို့တက်ကစနစ်တကျပြန်ဆွလွတ်ခဲ့ပေမဲ့မူလတောင်သူတွေလက်ထဲဒီနေ့အထိလဲတွေမရောက်ခဲ့ပါဘူးမင်္ဂလာတုံမြို့နယ်အတွင်းကဈေးကဘာဝင်းနဲ့ဆက်ဆက်နေတဲ့တင်ငန်းကျွန်းကြီးကိစ္စမှာလည်းမြေဆက်နယ်ဧကကိုကုမ္ပဏီဘက်ကလည်းသူတို့လုတ်ကင်ခွင့်ရထားတယ်။တစ်ဖက်ကလည်းဘိုးဘွားအစဉ်အဆက်ပိုင်နာဆိုပြီးတရားဖြစ်ခဲ့ကြပါတယ်။တရားရုံးကကုမ္ပဏီကိုအနိုင်ပေးတဲ့အတွက်တစ်ဖက်ကအယူခံတက်ထားပါတယ်။အဲ့ဒီကာလမှာပဲတရားရုံးတမန်ဆောင်နဲ့အစဉ်အဆက်နေထိုင်သူတွေကိုအနီရောင်ဝတ်ထားတဲ့သူတွေကရဲတပ်ဖွဲ့တွေဝန်းရံမှုနဲ့အိမ်တွေကိုဝင်ဖြတ်ခဲ့ပါတယ်။မူလနေထိုင်သူတွေနဲ့ထိတ်တိုက်တို့ပြီးရုံရင်ဆန်ခတ်အနေထားဖြစ်ခဲ့တဲ့လယ်ယာမြေအငင်းပွားမှုကလည်းထင်ရှားတဲ့ပြဿနာတစ်ခုအဖြစ်တည်ရှိခဲ့ပါတယ်ရန်ကုန်တိုင်းတန်လင်းမြို့နယ်အလွမ်းစွတ်ကြီးရွာကတောင်သူတွေပိုင်လယ်ဧက40ခန်းကိုစက်မှုစုံတိဆောက်ရေးအကြောင်းပြမှုနဲ့သိမ်းယူခဲ့ပြီးစီမံကိန်းအကောင်အထည်မဖော်ဘဲနောက်ပိုင်းမှာအမိုးတပြားစက်ယုံပိုင်မြေဖြစ်အခက်မဲ့လွှဲပြောင်းလိုက်ပါတယ်။သိမ်းကြတဲ့ကဆက်လက်စိုက်ပျိုးခဲ့တဲ့ဓမ္မဥချတောင်သူတွေကိုတဧကတိစား9ရင်းလုံးနဲ့ဆက်ယုံမှုကတီးစားဆက်လှုပ်ခိုင်းခဲ့ပါသေးတယ်။နောက်ပိုင်းမှတောင်သူတွေကိုထုံရက်တာမလုပ်ဖို့တားပြီးခြံစည်းရိုးကာခဲ့ပါတယ်။အဲ့ဒီလိုအလွမ်းစွတ်လဲယာမြေတွေကိုတတ်မှတ်ထားတဲ့နီလန်အတိုင်းမသုံးပဲဥပဒေတွေကိုကျော်ပြီးလုံနေတဲ့မြေယာပြဿနာတွေဟာရန်ကုန်တိုင်းအတွင်းထင်ရှားတဲ့မြေယာပြဿနာတွေထဲမှာပါဝင်နေပါတယ်။ဖော်ပြခဲ့တဲ့ပြည်နယ်နဲ့တိုင်းဒေသတွေမှာလည်းထင်ရှားကျော်ကြားမြေယာပြဿနာတွေကြန့်ရှိနေသေးတာကိုထင်ရှားကျော်ကြားမြေယာပြဿနာတွေကြန့်ရှိနေသေးတယ်လို့မကွေတိုင်း ချင်းပြည်နယ်နဲ့နေပြည်တော်တိုင်းဒေသတွေမှာလည်းအထင်ကရစည်ရင်းဝင်တဲ့သိန်းဆဲကန်လေယာဉ်ပြဿနာတွေလည်းရှိနေပါသေးတယ်။တိုင်းသူပြည်သားအများစုဟာကျေးလက်ဒေသစိုက်ပျိုးရေးကိုမှီပြီးရှင်သန်ကြရတဲ့အနေအထားမှာမြေယာကိုပဲမှီကိုလုတ်ကန်ဆားနေရတဲ့အနေအထားနဲ့ရပ်တည်နေရတာပါ။မြေကိုထိခိုက်လာပြီးဆိုတာနဲ့သူတို့တွေရဲ့ဘဝကိုထိခိုက်လာရတာပါ။လေယာဉ်သိမ်းဆဲခံရတာနဲ့တပြိုင်တည်းသူတို့တွေရဲ့လုတ်ကန်ဆားတောက်နေတဲ့ဘဝတွေကိုလူယူဖျက်ဆီးခံရတယ်လို့ဖြစ်သွားရတာပါ။ဒါကြောင့်လဲနိုင်ငံလူဦးရေရဲ့15ရာခိုင်နှုန်းလောက်ကပြည်ပကိုထွက်အလုတ်သွားလုပ်ရတဲ့အနေအထားအဖြစ်တွန်းပို့တယ်လို့ဖြစ်စေခဲ့ပါတယ်။ဒါအပြင်အစိုးရကိုလည်းအကြက်တဲဖြစ်စေတယ်လို့ပဋိပက္ခတွေကိုလည်းမီးမွှေးပေးတယ်လို့ဖြစ်စေပါတယ်။အစိုးဆုံးအချိန်တွေကအစိုးရတဲ့အပေါ်လူမှုယုံကြည်မှုကတနေ့တခြားကြဆင်းလာနိုင်ပါတယ်။ဒါကြောင့်လေလေယာဉ်ပြဿနာတွေဟာအစိုးရအနေနဲ့မဖြစ်မနေအမြန်ဆုံးဖြေရှင်းပေးရမယ်ကိစ္စတစ်ခုဖြစ်ပါနေကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ဒီမှာခင်မျိုးတွေပါ။